တရုတ်နိုင်ငံချန်တူးမြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝန်ချုပ်ရုံးကိုပေးရမယ်လို့တရုတ်အစိုးရကဒီကနေ့အတည်ပြုလိုက်ပါတယ်
။中方对美国驻成都总领馆停止一切业务和活动提出了具体的要求。
ချန်တူးမြို့ကောင်စစ်ဝန်ချုပ်ရုံးမှာလုပ်နေတဲ့လုပ်ငန်းအားလုံးကိုရပ်ဖို့အသေးစိတ်အတိအကျတောင်းဆိုခဲ့ကြောင်းတတ်တပတ်ဆက်ဆံရေးဆိုတာဟာအပြန်အလှန်ဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝေဘင်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။အဲ့ဒီကောင်စစ်ဝန်ချုပ်ရုံးမှာရှိနေတဲ့ဝန်ထမ်းတချို့ဟာတရုတ်ပြည်တွင်းရေးကိုဝင်ဆွတ်ဖက်ခဲ့တယ်လို့တရုတ်နိုင်ငံရဲ့လုံခြုံရေးအကျိုးစီးပွားကိုထိခိုက်အောင်လုပ်ခဲ့တယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စု Houston မြို့မှာရှိတဲ့တရုတ်ကောင်စစ်ဝန်ချုပ်ရုံးကိုဒီကနေ့တောက်ကြနေနောက်ဆုံးထားပြီးအမေရိကန်အစိုးရကပိတ်ခိုင်းခဲ့တဲ့အပေါ်မှာတရုတ်ကလက်တုံ့ပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်။ Houston မြို့ကတရုတ်ကောင်စစ်ဝန်ချုပ်ရုံးကို82နာရီအတွင်းမှာပိတ်ခိုင်းလိုက်တဲ့အတိုင်းအမေရိကန်ကောင်စစ်ဝန်ချုပ်ရုံးကိုလည်းတနင်္လာနေ့မနေ့10နာရီမတိုင်ခင်82နာရီအတွင်းမှာပိတ်ရမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုခဲ့တဲ့အကြောင်း Global Times သတင်းကဖော်ပြပါတယ်။1985ခုနှစ်မှာစတင်ဖွင့်ခဲ့တဲ့ချန်တူးမြို့ကအမေရိကန်ကောင်စစ်ဝန်ချုပ်ရုံးမှဒေသခံဝန်ထမ်း150အပါအဝင်ဝန်ထမ်း200နီးပါးရှိတယ်လို့တန်ယုံ website မှာဖော်ပြထားပါတယ်။